ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသမှာတိုက်ပွဲတွေဆက်ပြင်းထန်နေပြီးမင်းညားကတော့လောက်ကင်မြို့တွင်မှာမီးလောင်မှုနှစ်ကြိမ်ဖြစ်ခဲ့ပါတယ်။ကိုကန့်တပ်ဖွဲ့ဘက်ကတော့လောလောဆယ်မှာအစိုးရတပ်ဖက်ကတပ်အင်အားထပ်မံပို့ဆောင်နေပြီးတိုက်ပွဲအချိန်ဟာပိုမြင့်လာနိုင်တယ်လို့သုံးသပ်ပါတယ်။ဒီတဲ့ရင်ကိုတော့ဗီအိုအေမြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။ ွက်ထိန်းချုပ်ထားတဲ့လောက်ကင်ကုန်းချံဆက်သွယ်ရေးလမ်းကြောင်းကိုအစိုးရတပ်ကပြန်လည်ထိန်းချုပ်ဖွင့်လှစ်ဖို့အတွက်ကြိုးပမ်းခဲ့ရမှာမနေ့ကကူးကန်ဒေသမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။အစိုးရဘက်ကထုတ်ပြန်တဲ့သတင်းမှာလောက်ကင်ကုန်းချံဆက်သွယ်ရေးလမ်း23မိုင်အနီးကစစ်ပြူဟာအရေးပါတဲ့တောင်ကုန်းတွေနဲ့နေကြမှတ်တိုင်အမှတ်129အနီးက .1319 တောင်ကုန်းတွေကိုမလာတီးရဲ့နေ့မနေ့ကနေညနေပိုင်းအထိတမရဘက်ကတနေကုန်ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ကြောင်းနဲ့တောင်ချန်းသူအခိုင်အမာအခြေပြုတောင်ကုန်း6ကုန်းကိုအစင်းစင်သိမ်းပိုက်နိုင်ခဲ့ကြောင်းဒီနေ့ထုတ်သတင်းစာမှာဖော်ပြပါတယ်။ကိုကန်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကတော့မနေ့ကဖြစ်ပွားတဲ့တိုက်ပွဲဟာဒီကနေ့အထိလည်းဆက်လက်ဖြစ်ပွားနေတယ်လို့အခုလိုပြောပါတယ
်။မနေ့ကတနေကုန်ဒီနေ့လည်းမနေ့6နိုင်ရယ်ခုတည်းပြီပါ။မနေ့ကလည်းလက်နဲ့ကြီးနေဖြစ်တယ်ပြီးတော့ဟိုဟာဒီတက်ထိုးတယ်အဲ့တော့ဒီနေ့ကလည်းဘယ်လိုလဲဒီကနေ့အဲ့ဖုန်းကမထိုင်ဘူ
းအစိုးရဘက်ကတောင်ကုန်း6ကုန်းတည်ယူလိုက်တယ်ဆိုတဲ့အပေါ်မှာတော့ကိုကန်အဖွဲ့ကညင်းဆိုပါတယ်လောလောဆယ်မှာတော့အစိုးရတပ်ဖက်ကအင်အားတွေဖြည့်တင်းနေတာကြောင့်စစ်ပွဲဟာပိုပြီးပြင်းထန်လာဖို့ရှိနေတယ်လို့ကိုကန်တပ်ဖွဲ့ဘက်ကသုံးသပ်ထားပါတယ
်ဆိုတော့လက်နဲ့ကြီးပိုင်းလည်းပို့တယ်နော်တန်ချက်ကတော့စင်ကားကိုလည်းပို့တယ်အဲ့ဒီတိုင်းကြည့်မယ်ဆိုရင်ကျွန်တော်သုံးသပ်တော့နော်အချိန်မြင့်ဖို့ပဲရှိတယ်ဟောတို့ကြီးငါနဲ့တိုင်းတွေတော့ဆက်ပြီးတော့မြင့်တယ်လို့ပဲရှိပါတယ်အချိန်က
ကိုကန်ပလောင်နဲ့ရခိုင်တပ်မတော်ကစူပေါင်းထုတ်ပြန်တဲ့ကြေညာချက်မှာတော့နှစ်ဖက်ကြီးတွေ့တာတွေပုံမမြင့်တက်လာတာကြောင့်ပြည်တွင်းစစ်မီးဟာပိုပြီးတောက်လောင်လာနိုင်တယ်လို့ဖော်ပြထားပါတယ်ကိုကန်ဒေတာတိုက်ပွဲနောက်ဆုံးအခြေအနေကိုအဲ့ဒီဒေတာမှာတာဝန်ထမ်းဆောင်နေတဲ့တပ်မတော်အရာရှိတဦးကိုဆက်သွယ်မေးမြန်းရမှာတော့မအားလက်သေးတာကြောင့်ဖြေဆိုနိုင်တာမရှိခဲ့ပါဘူးလောက်ကင်ကုန်းချံဆက်သွေးရေးလမ်းကြောင်းကိုအစိုးရတပ်ဖွဲ့စစ်ကြောင်းတွေကအပြင်းထန်တိုက်ခိုက်ပြီးပြန်လည်ဖွင့်လှစ်နိုင်ကြောင်းနဲ့အခုအခါလုံခြုံစိတ်ချစွာနဲ့တွာလာနိုင်ပြီဖြစ်ကြောင်းလည်းဒီနေ့ထုတ်သတင်းစာတွေမှာဖော်ပြပါတယ်။တချိန်တည်းမှာတော့တနင်္ဂနွေနေ့ညပိုင်းကလောက်ကင်မြို့အတွင်းမှာမီးလောင်မှုနှစ်ကြိမ်ဖြစ်ခဲ့တယ်လို့ကိုကန့်ဒေသခံတယောက်ကပြောပါတယ်
။ဒီလောက်ကင်ပုံကုန်စနိုင်းမှာလည်းလောက်နေပြီးမှဒီအဝိုင်းကျော်ဒီလောက်ကင်အဝိုင်းနားလေးမှာလည်းလောက်နေနေရ
တနင်္ဂနွေနေ့ကဖြစ်ပေါ်တဲ့တိုက်ပွဲတွေမှာတော့ကိုကန်တပ်ဖွဲ့က3ယောက်ကြာဆုံးပြီး15ယောက်ကိုဖမ်းဆီးရမိကြောင်းနဲ့အစိုးရတပ်ဘက်ကအရာရှိနဲ့စစ်သည်4ဦးကြာဆုံးကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ပါတယ်။ကိုကန်ဘက်ကတော့သူတို့တပ်ဖွဲ့ဝင်3ယောက်ထိခိုက်ပြီးအစိုးရတပ်ဘက်ကအကြာဆုံးဟာ10ခန်းအထိရှိနိုင်တယ်လို့လည်းပြောပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကစတင်ပြီးရပောင်း20ကျော်ကြာမြင့်ခဲ့တဲ့ကိုကန်ဒေသတိုက်ပွဲကြောင့်ဒေသခံ3000ကျော်ဟာတရုတ်နိုင်ငံဘက်ကိုတိမ်းရှောင်နေရပြီးကိုကန်ဒေသကိုတွားရောက်အလုံးလုံးကင်တဲ့မြန်မာပြည်အလဲပိုင်းကလူ1000ကျော်ဟာလည်းနေရာရင်းကိုပြန်နေကြရပါတယ်။ဒီလ16ရက်နေ့မှာတော့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရစေးရေးညှိနှိုင်းအဖွဲ့ NCCT တို့ဟာတနင်္ဂနွေလုံးအပြစ်ခတ်ရစေးရေးစာချုပ်မူကြဲရေးဆွဲရေးအတွက်ထပ်မံတွေးဆမှုရှိနေပါတယ်။ဒီဆွေးနွေးပွဲမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကကိုကန့်အရေးကိုဆွေးနွေးဖြေရှင်းဖို့အတွက်တင်ပြမယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံအရှေ့မြောက်ပိုင်းမှာအစိုးရတပ်နဲ့ကိုကန့်တပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာတရုတ်ဒေသခံအာဏာပိုင်တွေပဝင်ပတ်သက်မှုမရှိဘူးဆိုတာကိုလည်းတရုတ်နိုင်ငံဂျာယီဝန်ကြီးဌာနရဲ့အာရှရေးရာညွှန်ကြားမှုချုပ်ကောက်ရှွန်းယူကရှင်ဝါသတင်းဌာနနဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်။ဒါအပြင်အခုဖြစ်ပွားနေတဲ့ပြဿနာကိုနှစ်နိုင်ငံသက်ဆိုင်ရာတာဝန်ရှိသူတွေအကြားအနီးကပ်ဆက်ဆံဖြေရှင်းနေတယ်လို့လည်းပြောကြားထားပါတယ်။